ရုရှားရဲ့တင်းကြိုသတိပေးထောက်လိုင်းလေယာဉ်20ကိုယူကရိန်းလီဒါကပြစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားလေယာဉ်တွေဟာမိုင်400အကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတိပို့ပေးနိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေယာဉ်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုကြတာပါ။ပြကြသွားလဲဆိုတဲ့လေယာဉ်20က A50 အမျိုးအစားနဲ့ IL-22 အမျိုးအစားထောက်လိုက်လေယာဉ်တွေဖြစ်ကြပါတယ်။လေယာဉ်တွေကိုဘလို့ပြစ်ချခဲ့တယ်ဆိုတာကိုတော့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Valery Zaluzhny ကမပြောချပါဘူး။ယူကရိန်းဟာအနောက်နိုင်ငံတွေစီကလေကြောင်းကာကွယ်စနစ်ကိုရရှိထားတာပါ။လူမှုမီဒီယာပေါ်မှာသူတွဲတင်လိုက်တဲ့ဗီဒီယိုထဲမှာတော့ယူကရိန်းနဲ့ရုရှားအကြားမှာရှိတဲ့ Azov ပင်လယ်ပြင်မှာလေယာဉ်ကိုဖမ်းယူသိနိုင်တဲ့စက်ပေါ်ကနေပျောက်သွားတာကိုပဲတွေ့ရပါတယ်။ A50 လေယာဉ်ပေါ်မှာလူ15ယောက်လိုက်ပါထောင်လန်းနိုင်တာပါ။ရုရှားလေတပ်ကစစ်ဆေးရေးအတွက်အဲ့ဒီလိုလေယာဉ်မျိုး6စင်းကိုအသုံးပြုနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးရုရှားစစ်တပ်ကအတည်ပြုချက်ချက်ချင်းမရရှိနေပါဘူး။